ီခဲ့တဲ့မြန်မာရွေးကောက်ပွဲဟာမြန်မာတမိုင်းမှာပြည်တွင်းရောပြည်ပပါစောင့်ကြည့်ခွင့်အရာဆုံးရွေးကောက်ပွဲဖြစ်တယ်လို့ပြောင်းလဲရေးအတွက်မြန်မာလူမျိုးရဲ့ပူပေါင်းပါဝင်မှုဟာအတော်ချီးကျူးစရာကောင်းတယ်လို့နိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့ဖြစ်တဲ့ကာတာဆန်နက်ကပြောပါရယ်ရွေးကောက်ပွဲမှာစိုးရင်စရာတွေရှိခဲ့ပေမဲ့လို့ရေပုံရအဖြစ်တော့ငြင်းငြင်းချမ်းချမ်းပြီးဆုံးသွားခဲ့တယ်လို့ဆိုပါရယ်ကာတာဆန်နက်ရဲ့မြန်မာရွေးကောက်ပွဲနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲကိုသတင်းသွားယူခဲ့တဲ့ကိုသားညွန့်ဦးကပြောပြပေးမှာပါ
ကတ္တစင်တာအနေနဲ့ကတော့ဒီရွေးကောက်ပွဲရဲ့အတွင်းနိုင်ငံဟွမ်းကမဲယုံပေါင်း245ယုံကိုတွားရောက်လေ့လာကြည့်ရှုခဲ့ပြီးတော့အားလုံးလူလူမှာရွေးကောက်ပွဲလုပ်ငန်းစဉ်ပုံမှန်အတိုင်းဖြစ်တာကိုရေဝရအဖြစ်တွေ့ခဲ့ရတယ်လို့ဆိုပါရယ်အခုဒီရွေးကောက်ပွဲအတွင်းမှာနိုင်ငံတကာလေ့လာစောင့်ကြည့်သူ1200နီးပါးနဲ့ပြည်တွင်းကလေ့လာစောင့်ကြည့်သူ12000နီးပါးရှိခဲ့တာမို့လို့မြန်မာနိုင်ငံအတွင်းအရက်ဖက်လူမှုဖွဲ့စည်းတွေအားကောင်းလာမှုနဲ့ရွေးကောက်ပွဲလုပ်ငန်းစဉ်ပွင့်လင်းမြင်သာမှုရှိတယ်လို့ Qatar Center ကလေ့လာရေးအဖွဲ့ကိုဦးဆောင်တဲ့ Jason Carter ကပြောပါတယ
်။ That in almost every polling station that we visited there were parties
ကျွန်တော်တို့သွားခဲ့တဲ့မဲယုံတွေအားလုံးဒီဘက်မှာနိုင်ငံရေးပါတီတွေကမဲယုံကိုယ်စားလှယ်တွေအနေနဲ့မဲပေးမှုကိုစောင့်ကြည့်ခွင့်ရထားပါတယ်။ဒါကြောင့်ပြောရမယ်ဆိုရင်တော့မြန်မာနိုင်ငံတမိုင်းမှာတော့ဒါဟာစောင့်ကြည့်စစ်ဆေးခွင့်အရာဆုံးရွေးကောက်ပွဲလို့ဆိုရင်မှားမယ်မထင်ပါဘူး
။မြန်မာပြည်သူတွေဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်မြန်မာလူထုရဲ့ပူးပေါင်းပါဝင်မှုနဲ့ရွေးကောက်ပွဲနေ့မှာသူ့ရဲ့နိုင်ငံသားအခွင့်အရေးအတွက်တက်တက်ကြွကြွပါဝင်ခဲ့ကြတာဟာထူးထူးကဲကဲချီးကျူးစရာဖြစ်တယ်လို့ဂျေဆင်ကာတာကပြောပါရယ်မဲယုံနေကိုလေးလာစစ်ဆေးကြည့်ရှုရတော့လည်းကြီးကြီးမားမားပြဿနာမျိုးမရှိခဲ့ဘူးလို့သူကဆိုပါရယ
် We did see minor procedural problems in a variety of places
ကျွန်တော်တို့သွားတဲ့မဲယုံတချို့မှာပြဿနာအသေးလေးတွေကိုတော့တွေ့ခဲ့ရပါတယ်ဒါပေမဲ့မဲယုံဝန်ထမ်းတွေအတွေ့အကြုံမရှိတာနဲ့မဲယုံလုံသားမလုံလောက်မှုတွေကြောင့်ဖြစ်တယ်လို့ယူဆပါရယ်အခုကတော့မဲဆန္ဒနဲ့ပြင်ပမှာပြီးခဲ့တဲ့ကျူတင်မဲတွေကိစ္စကိုတော့ကျွန်တော်တို့စိုးရိမ်မကင်ဖြစ်ပါတယ်မဲဆန္ဒနဲ့ပြင်ပကြိုတင်မဲပေးမှုတွေကိုစစ်ဆေးကြည့်ရှုခွင့်မရတဲ့အပေါ်မှာစိုးရိမ်မကင်ဖြစ်ရတဲ့အကြောင်းကိုလည်းကျွန်တော်တို့ကာတာစင်တာရောတခြားနိုင်ငံတကာစောင့်ကြည့်သူတွေပါစီရင်ခံစာထုတ်ပြန်ခဲ့ပြီးပါပြီ
။ရွေးကောက်ပွဲကိုလည်းစစ်ဆေးကြည့်ရှုတဲ့အထက် BLS လို့ခေါ်တဲ့နိုင်ငံတကာကထင်ရှားတဲ့ခေါင်းဆောင်ဟောင်းတွေပါဝင်ဖွဲ့စည်းထားတဲ့ကမ္ဘာရမ်းမီရပ်ဖအဖွဲ့ကြီးကအိုင်လန်တမဟောင်းမယ်ရီရောဘတ်ဆန်တူလေးအပါဝင်ဖြစ်ပါတယ်။သူ့အနေနဲ့ဒီလိုမျိုးပြောင်းလဲတွေဖြစ်လာတဲ့အပေါ်မှာမြန်မာလူထုကိုအဓိကချီးကျူးမိတယ်လို့ပြောပါတယ်။
Congratulate them for their extraordinary commitment to move this country forward and not only
ရွေးကောက်ပွဲနေ့တနေ့တည်းမကပါဘူးဒီမတိုင်ခင်လတွေညစ်တွေကမြန်မာပြည်သူတွေအနေနဲ့မြန်မာနိုင်ငံကြီးအပြောင်းအလဲဖြစ်စီရင်ဆက်ဆက်သွားနိုင်ဖို့ထူးထူးကဲကဲပိုင်းဖြတ်ပြင်ဆင်ဆောင်ရွက်ချက်အပေါ်မှာအင်မတန်ကိုချီးကျူးမိပါတယ
်ရွေးကောက်ပွဲနေ့မှာမနေ့အစောပိုင်းကလေးကလာရောက်မဲပေးကြသူတွေနဲ့တန်းရှည်ကြီးဖြစ်နေပြီးတော့ရွေးကောက်ပွဲပေါ်မှာဒီတက်တက်ကြွကြွနဲ့စိတ်အားထက်သန်နေကြတယ်လို့နိုင်ငံတကာလေးလာစောင့်ကြည့်သူတွေကပြောပါတယ်ကတ္တစင်တာပါဝင်နေတဲ့ကစောင့်ကြည့်အဖွဲ့ရင်းနည်းနဲ့မဲဆန္ဒနဲ့ပြန်ပကျူတင်မဲပေးမှုတွေကိုလေ့လာခွင့်မရခဲ့ပေမဲ့လို့အခုဒီရွေးကောက်ပွဲနေ့မှာတော့တက်စခန်းတွေအတွင်းကမဲယုံတွေကိုတွားရောက်လေ့လာခွင့်ရခဲ့တယ်လို့ဂျေဆင်ကာတာကပြောပါတယ
်။ Our observers were granted
စစ်တပ်တွင်ကမဲယုံတွေကိုတွားရောက်ကြည့်ရှုခွင့်ရခဲ့ပါတယ်။ကျွန်တော်တို့ကိုယ်တိုင်လည်းစစ်တပ်ကမဲယုံ၄-၅ခုလောက်ကိုတွားရောက်ခွင့်ရခဲ့ပါတယ်။အဲဒီမှာတော့အတိုက်ခံပါတီအပါအဝင်ပါတီကကိုယ်စားလှယ်တွေကိုပါတွေ့ရပါတယ်။ဖြစ်ရအနေချင်းကလွှဲရင်တော့အားလုံးချုပ်ပြောရင်စစ်တပ်တွင်ကမဲယုံတွေကိုတွားရောက်ကြည့်ရှုခွင့်တော့ရခဲ့ပါတယ်။
သူတို့အနေနဲ့စိုးရိမ်မကင်းဖြစ်တဲ့အထင်မှာတော့ပြည်သူ့ရွေးကောက်ပွဲကော်မရှင်အနေနဲ့အခုမဲဆန္ဒဒီရလဒ်တွေထုတ်ပြန်ပေးမှုနောက်ကျနေတဲ့အခြေအနေဖြစ်တယ်လို့ဆိုပါရယ်။ဒါကြောင့်လည်းလာမယ့်ရက်တွေအထိကိုဒီအခြေအနေတွေပေါ်မှာကတ္တာစင်တာအနေနဲ့စောင့်ကြည့်တော့မလို့ပြောပါရယ်။ကတ္တာစင်တာရဲ့ဒီမြန်မာနိုင်ငံရုံးခွဲကို2013ခုနှစ်နှောင်းပိုင်းကစတင်ဖွင့်လှစ်ခဲ့တာဖြစ်ပြီးတော့2014ခုနှစ်ကလေးကရွေးကောက်ပွဲရည်ရှိစောင့်ကြည့်မှုတွေလုပ်ခဲ့ပါရယ်။အခုဒီရေတူစောင့်ကြည့်သူတွေကိုလည်းရွေးကောက်ပွဲနေ့မှာတိုင်းနဲ့ပြည်နယ်အားလုံးကိုပို့ထားနိုင်ခဲ့တယ်လို့သိရပါရယ်ခင်ဗျာ။